မျိုးသားလွတ်တော် PR စနစ်အကောင့်တွေဖော်ရေးကော်မရှင်ရဲ့အစီရင်ခံစာပေါ်မူတည်ပြီးလွတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြရမှာထောက်ခံသူတွေရှိသလိုကန့်ကွက်သူတွေလည်းရှိခဲ့ကြပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ရွေးချယ်ရေး PR စနစ်ကျင့်သုံးဖို့ဒီကနေ့လွတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာထောက်ခံမဲများတဲ့အတွက် PR စနစ်ပြောင်းလဲကျင့်သုံးဖို့ဆုံးဖြတ်လိုက်တယ်လို့မျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌဦးမြငင်းကပြောပါတယ်။
ကျွန်တော်တို့ထောက်ခံဆန္ဒမဲ138မဲကန့်ကွက်ဆန္ဒမဲပေါင်း24မဲကြားညီမဲပေါင်း9မဲဖြစ်တဲ့အတွက်ပြည်သူ့စုံလုပ်ကိုတိုင်းဒေသကြီးပြည်내အားလုံးတူညီကျင့်သုံးရန်ဖြစ်ကြောင်းကော်မရှင်ရဲ့အစီအကံစာကိုကျွန်တော်တို့တည်ပြုပြီးတော့ပြည်ထောင်စုရုပ်ောက်ဝဲကော်မရှင်ကိုဆက်လက်ဆောင်ရွက်ရန်ပြောသွားမည်ဖြစ်ကြောင်းဆုံးဖြတ်ပါတယ်
။အမျိုးသားလွှတ်တော်အထူးကြကိုစားပြု PR စနစ်အကောင့်တွေဖော်ရေးကော်မရှင်ရဲ့လေးလာသုံးသက်ချက်တွေအရဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီတယ်လို့ကော်မရှင်အဖွဲ့ဝင်ဒေါက်ခင်ဝိုင်းကြီးကပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီဆိုရတော့အန်တီရိုးကော်မရှင်အနေနဲ့ကတော့အတော်ကြီးကိုတာဝန်လေးလာသုံးသက်တာလေ။အန်တီရိုးအကုန်လုံးရဲ့စုံဖြတ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာညှင့်နေတဲ့ဟာအမျိုးသားလွတ်တော်အနေနဲ့ကတော့မရှိဘူးလို့အန်တီရိုးကတော့အဲ့လိုလို့ဆိုနေတာပဲလေ။အန်တီချင်းနဲ့တော့ဒါတွေကတော့နိုင်ငံတကာစံနှုန်းတွေလည်းစောင့်ရွက်ချက်တွေပေါ့နိုင်ငံတကာမှာစောင့်ရွက်နေတဲ့ဟာတွေလည်းလှုပ်ထုံးလို့မရဘူး။အဒီလိုအဲ့ဒါတွေကြည့်ထားတာရှိတယ်ဒါပေမဲ့တကယ်ဆုံးဖြတ်မှာကတော့ဒီအဖွဲ့အစည်းကုံလုံးကဆုံးဖြတ်မှာပေါ့နော
်ဒေါက်ခင်ဝိုင်းကြီးဟာ PR ကိုအမျိုးသားလွှတ်တော်မှာစတင်အစိုးတင်သွင်းခဲ့သူလည်းဖြစ်ပါတယ်ပြည်သူလွှတ်တော်မှာတော့ PR စနစ်ကျင့်သုံးခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဆုံးဖြတ်လိုက်တဲ့အတွက်အရင်ကျင့်သုံးခဲ့တဲ့နိုင်သူအကုံယူစနစ် FPTP စနစ်ကိုသာကျင့်သုံးဖို့မကြာသေးခင်ရက်ပိုင်းကဆုံးဖြတ်ခဲ့ပါတယ်ပြာစနစ်ကိုပြောင်းလဲကျင့်သုံးခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီကိုပြန်လည်စစ်ဆေးဖို့လိုအပ်ကြောင်းဒီကနေ့လွှတ်တော်မှာကန့်ကွက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါတယ်
တိုင်းဒေသကြီးနဲ့ပြည်နယ်ကိုတပြေးညီကျင့်သုံးတာကိုသဘောတူမတူလို့ဖြစ်လာတယ်အဲ့တော့တို့ကအစတည်းကပြည်ယာကိုကန့်ကွက်တာဖြစ်လာတဲ့အတွက်တိုင်းဒေသကြီးတွဲပြီးတော့တပြေးညီလှုပ်ထားကိုလည်းကန့်ကွက်တယ်တိုင်းဒေသကြီးကိုခွဲပြီးတော့လုပ်မယ်ဆိုတော့လည်းကန့်ကွက်တယ်နှစ်မျိုးစလုံးကိုကန့်ကွက်တယ်လက်ရှိအချိန်ကဒီအတန်နဲ့ဆိုတော့ကော်မရှင်ကိုရောက်သွားမယ်ဆိုတဲ့သဘောမျိုးရှိတယ်ဒါလို့ဒါလောလောဆယ်တော့သူကဖွဲ့စည်းပုံအခြေခံဥပဒေညီရဲ့ရေပုံရံအပြည့်ညီရဲ့လို့သူပြောနေကြတယ်ပေါ့နော်အဲ့တော့ဒါတော့သူကဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်ညီမညီဆိုတာတော့သူကစစ်စစ်ကြရအောင်လိုရရင်တော့ခုံရုံးကိုတင်ရမှာပေါ့သူအမျိုးသားလွှတ်တော်မှာရှိတဲ့ကိုယ်စားလှယ်အားလုံးရဲ့ဆေးရကန်လုံးကသဘောပြည့်တင်ပြရပါတယ်
အမျိုးသားနဲ့ပြည်သူ့လွှတ်တော်တွေမှာကိုစားပြုနေတဲ့တိုင်းရင်းသားကိုယ်စားလှယ်အတော်များများကလည်း PR ကိုကန့်ကွက်ထားကြတာလည်းဖြစ်ပါတယ်။ကိုယ်စားလှယ်ရွေးချယ်ရမှာ FPTP နိုင်သူအကုံယူစနစ်ကသာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီတဲ့အတွက် PR စနစ်ကတော့မကိုက်ညီကြောင်းလဲနောက်ထပ်ကန့်ကွက်သူတို့ဖြစ်တဲ့ချင်းမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစုံလေထံကပြောပါတယ်
။ First past the post မှာချင်းပြိုင်သူကကိုယ်စားလှယ် long တူဖြစ်တယ်။ပြီးတော့ချင်းပြိုင်ရမယ့်နေရာကမဲဆန္ဒနယ်တနယ်ဖြစ်တယ်။ဆိုတော့ PR မှာတော့ရှင်ပြိုင်သူကဘာလဲဆိုတော့ပါတီဖြစ်တယ်အဓိကအဖြစ်ပြီးတော့ရှင်ပြိုင်ရမယ့်နေရာမှာလည်းဒါစုပေါင်းမဲဆန္ဒနယ်ပေါ့ဆိုတော့အခြေခံဥပဒေမှာဒါရှင်ပြိုင်ရမယ့်သူကကိုယ်စားလှယ်လောင်းတူတဲ့ဒီမှာပြီးတော့ရှင်ပြိုင်ရမယ့်နေရာမဲဆန္ဒနယ်တနယ်အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒါဒီအခြေခံဥပဒေနဲ့လုံးဝဆန့်ကျင်တယ်
အမျိုးသားလွှတ်တော်မှာကန့်ကွက်ခဲ့တဲ့ကိုယ်စားလှယ်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းလေးလာဆန်းစစ်ချက်တွေကိုလွှတ်တော်ကိုယ်စားလှယ်ဆေးရခိုင်နှုန်းကလက်မှတ်ရေးထိုးပြီးဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုပေးပို့ဖို့ဆုံးဖြတ်ချက်ရယူမယ်လို့သိရပါတယ်ခင်ဗျာ